28ရက်တလ2009ခုနှစ်မင်္ဂလာရှိတဲ့ညနေပိုင်းမှာတဏိတာပင်ပန်းလာခဲ့တဲ့လုပ်ငန်းတွေကိုရန်နာပြီးတော့တရားတော်မြတ်ကိုကြည်ညိုတာပွားများရန်ရောက်ရှိလာကြကုန်သောသူတော်ကောင်းများဒီနေ့ဓမ္မဒါနလူရှင်များဖြစ်ကြတဲ့ဝိမင်းတော်ချီတော်မြတ်မိသားစုရဲ့ကုသိုလ်တွေလောကမှာကုသိုလ်ကောင်းမှုတရားဆိုတာဟာရွာတို့မိုးရွာတို့ရေခမ်းဆိုသလိုနော်မိုးရွာတို့မခမ်းရဒီလတာတုံကိုအရှင်ရှိခိုင်ဒီဒါကြောင့်ကုသိုလ်ကောင်းမှုဆိုတာရယူတဲ့အခါမှာယူပေးရတယ်နော်အကြောင်းကြောင့်ညီညွတ်တဲ့အခါမှာကုသိုလ်ကောင်းမှုကိုယူရတယ်ဒါကြောင့်ဒီနေ့တရားဓမ္မများအားဘုန်းကြီးတို့ဟောကြားပေးမယ့်တရားတော်မြတ်ကသေမင်းဓမ္မစိန်ခေါ်တန်တဲ့ဗာတရားတဲ့သေမင်းဓမ္မစင်္ကောတံတရားတော်မြတ်ကိုမဟောကြားသည်မိမနာကြားသည်မိတရားပန်ရှင်ဖြစ်တော်မူသောတရားချီရဲ့ညာကိုအာယုံလေးယူပြီးတော့ပူဇော်ကြမယ်လက်ဟုတ်ရှိပြီးတော့မိမိတို့ရှင်းမောင်းမှာတရင်သုံးစံပေတော်မူနေတဲ့ဘုရားရှင်ရဲ့ပုံတော်ပေါ်မှာအာယုံလေးညွှတ်ကိုင်းပြီးတော့ဘုရားပထမမေတ္တာကမ္မထံစီဖြန့်ကြမယ်တရားနာကြမြာလဝေနေစိစိန်ဖွင့်ဖြူတကုလျံဝေသင်းမြတ်တရားကျင့်ညာနိုင်စေကျမ်းမာကြရှမ်းသာကြသုတောင်းမေတ္တာဝေသုတောင်းမေတ္တာဝေတရားမနာကြတရားမနာကြမြာလဝေနီမြာလဝေနီစိစိန်ဖွင့်ဖြူစိစိန်ဖွင့်ဖြူတကုလျံဝေတကုလျံဝေသင်းမြတ်တရားသင်းမြတ်တရားသင်းမြတ်တရားသင်းမြတ်တရားကျင့်ညာနိုင်စေကျမ်းမာကြရှမ်းသာကြသုတောင်းမေတ္တာဝေအနန္တစကြဝဠာမမြာလဝေနီစီစိန်ဖွင့်ဖြူတကုလျံဝေသင်းမြတ်တရားကျင့်ညာနိုင်စေကျမ်းမာကြရှမ်းသာကြသုတောင်းမေတ္တာဝေနမောဗုဒ္ဓတ္တနမောဓမ္မတ္တနမောသံဃတ္တနမောအာသရိယတ္တထေရတ္တဗုဒ္ဓတ္တသစ္စာလေးတံတရားမံကိုမိသူဓမ္မနိမခံကိုရောတ္တရှာဝေသိမြင်တော်မူတတ်ပါဝိထသောဘုံတော်ကုတံတို့ဖြင့်ပြည့်စုံတော်မူသောမြတ်စွာဘုရားအားမေယာမကံဘုရားတပိတော်တို့သည်နမောရှိကိုရပါတော်သည်မြတ်စွာဘုရားနမောဓမ္မတဓမ္မတမိမဲနေတဲ့ပုဂ္ဂိုလ်တို့ကိုယဉ်ကျေးသိမ့်မွေးလာသည့်တရားစွန့်ဆောင်တော်မူနေသောတည်းရှိသည်ဖြစ်၍မေလီတံဖိုလီတံနိဗ္ဗာန်ပရိယတ်ဤဆေဘာတော်တရားတော်မြတ်ပေါင်းအားမေယာမကံဘုရားတပိတော်တို့သည်နမောရှိခိုးကြပါတော်သည်မြတ်စွာဘုရားနမောသံဃတသံဃတမေဂတံလေးယောက်ဖလတံလေးယောက်မင်းနဲ့တရားဖို့နဲ့တရားကျင့်သုံးတော်မူကြကုန်သောဟောဒီမျိုးရင်းများမျိုးရင်းမှရှိကြကုန်သောသံဃတော်ပန်းပေါင်းနှင့်တကားဝမြန်မာနိုင်ငံတွင်မှရှိကြကုန်သောပရိယပฏิပတ်တိဝန်ဆောင်သံဃာတော်ရှင်ကောင်းရှင်မြတ်တို့အားမေယာမကံဘုရားတပည့်တော်တို့သည် နမောတန်ခါကုံတော်အောင်မြင်မြော၍ယောတိမြန်နုမံ့ညွတ်ကြွ၍ရှိကိုခြင်းသည်အတုဖြစ်ပါသည်တည်းနမောအာဇရိယတံအာဇိယတံငယ်စဉ်ခေါတောင်ကြီးခလေးဘဝကနေဝိဒီလိုဟောရမယ်ဒီလိုပြောရမယ်ဒီလိုဆုံးမရမယ်ဒီလိုသုံးသပ်ရမယ်ဟဲ့လို့ပရိယတ္တိပฏิပတ္တိကမထံဘာဝနာတရားတို့ကိုသွန်သင်ပြသတော်မူခြင်းမူခဲ့ကြပါကုန်သောဆရာသခင်ကြည်ဥတော်ရှင်မြတ်ပေါင်းအားမေယာမကံတရားဟောတရားနာဖြစ်ကြကုန်သောဘုရားတပည့်တော်တို့သည်နမောဗုဒ္ဓဂုံဓမ္မဂုံသံဃဂုံဆေယဂုံဘောဗုဒ္ဓဂုံဓာဓမ္မဂုံသသံဃဂုံစဆေယဂုံသည်ဟုသောဂုံတော်ကိုမှန်ကောင်းရှိခိုးကြောကြပါတော်သည်မြတ်စွာဘုရားဖေယားချမ်းသာသောအရိယာပုဂ္ဂိုလ်ယူပြီးတော့သစ္စာတရားဤသစ္စာစကားဤကိုဟောကြမယ်နာကြားကြမယ်လောကမှာကျုံငယ်လာပြလသွားတော်မြတ်ဖရာရဲ့တာနာတော်မြတ်မှာဆုံးခွင့်ရကြတဲ့တဏိတာခရီးချင်းတဏိတာတွင်မှမိမိတို့ဟာတပည့်ကလည်းပဲဒီဘဝဤလုပ်ငန်းတွေကိုပြုလုပ်ပြီတဲ့ဘက်ကြည့်လိုက်ပြန်တော့လည်းပဲဒီလိုအချိန်မင်းလေးတွင်မှာဘုရားရှင်ရဲ့သာသနာတော်ကြီးညရောင်လရောင်ကဲတို့တန်ဃာတော်ရှင်ကောင်းရှင်မြတ်တွေကစရဏဘိက္ခဝေစာရိကံစရမာနောလို့ဘုရားရှင်သာသနာပြုပြုဆီလွတ်တော်မူခဲ့တဲ့အတိုင်ခြေသာယံတို့သာသနာပြုခရီးကြွားကြတရားဟောခရီးထွက်ကြဒေဝမနုဿာယဟိတာယဒုက္ခာယနတ်လူတို့ရဲ့ချမ်းသာခြင်းအလို့ငါဒေသသားတွေလှည့်လည်ပြီးတရားတွေရှိမြောက်ကြတရားတွေဟောကြဒကာဓမ္မတွေဟာတရားတွေငတ်ပြတ်ပြီးတော့တန္တရာလောကတစ်ချောင်းလုံးမှာပောကတိညောင်များစွာဖြစ်လာခဲ့ကြပြီဓမ္မတိဟူသောမိုးကြီးကိုရွာပေးကြဓမ္မတိသောစီကြီးကိုရိုက်စော်မြည်ဟင်းကြလို့ဘဒုကအမင်းရှိခဲ့တယ်ဘုရားရှင်မာတော်မူခဲ့တဲ့ဘုရားရှင်ကိုတော်တိုင်းကလည်းဒေသဇာတိလှည့်လည်ပြီးတော့ကောင်းကျိုးမျော်လင့်ကြကုန်သောတရားဓမ္မများအတွေ့တရားပညာရှိတဲ့ပုဂ္ဂိုလ်များအတွက်တရားအတိတူးဉာဏ်တို့ကိုရလိုသောပုဂ္ဂိုလ်များအတွက်တရားဒီနာခွင့်မရဘူးလားတရားနာခွင့်ရသလိုသိဉာဏ်လေးတွေအသိဉာဏ်လေးတွေသိခွင့်မရဘူးလားဒါဟာသာသနာသင်ရဲ့ကျေးဇူးပေါ့ဘာရဲ့ကျေးဇူးဒီကျေးဇူးကဆုံးဖြတ်လို့မရနိုင်လောက်အောင်ကျေးဇူးများလာပါတယ်တရားဓမ္မတို့နော်အတိတဲ့သာသနာတွင်ရဲ့အတိသဘောပေါက်တယ်နော်အဲ့ဒီသုတဝအရိယသာဝကောဆိုတဲ့စကားလုံးလေးဟာအိဒဘိကဝေဘိကုသုတဝအရိယသာဝကောအရိယာဏဓာတဝီဟောတိအိဒဘိကဝေဘိကုအာသုတဝပုထုဇဏအရိယာဏအာဓတဝီဟောတိဆိုတဲ့ဒီနေရာမှာသုတ္တဝါပုဂ္ဂိုလ်နဲ့အာသုတ္တဝါပုဂ္ဂိုလ်နှစ်မျိုးတည်းရှိတယ်ဒီလောကဘောဓုတ္တရှိတဲ့အရိယာသာဝကတပည့်တို့သည်ဘောဓုတ္တရှိတဲ့ပုဂ္ဂိုလ်မှီပြီးတော့ဘောဓုတ္တရှိတဲ့တရားတွေနာခံမှတ်သားကမဉ္ဇဏ်ဘုံဉ္ဇဏ်နိဗ္ဗာန်ကိုရောက်ရှိကြတယ်တရားဆိုတာမဉ္ဇဏ်ဘုံဉ္ဇဏ်နိဗ္ဗာန်ကိုရောက်စေနိုင်တဲ့စွန်းအားတတ္တိတွေပါလာရမယ်နားလည်တယ်နော်ဘုရင်တို့တရားဓမ္မတွေတရားနာပြီဆိုရင်ဘယ်ဆရာတော်ဘုရားများပဲဟောဟောတဲ့တရားလေးဒီပေါ်မှာညာနဲ့စူးစိုက်ပြီးတော့နားထောင်တတ်ဖို့လိုတယ်နော် အာနဲ့နားထောင်ရမယ်ကံနံနဲ့နားထောင်ရမှာလားညာနံနဲ့နားထောင်ရမှာလားညာနာသည်ရည်ကြီးပါတယ်နော်တရားတွေနာကျင်တဲ့စိတ်ကလေးတွေနာလို့တဲ့နားလေးတွေပါဖို့မလိုဘူးလားဒါပစ္စုပန်မှမှပြုပြင်လို့ဖြစ်လာတာမို့အတိတ်ကကံကပါလာတာကိုသစ္စာတရားတွေနားထောင်ခြင်းနဲ့ဆိုတာကအတိတ်ကုသိုလ်ကံလေးတွေနော်အတိတ်ကကုသိုလ်ကံလေးတွေကပံ့ပိုးပေးထားခြင်းကြောင့်ဟောဒီဘဝမှာတရားတွေနာကျင်တဲ့စိတ်တွေပါလာတယ်။ဘယ်နေရာမှာဘယ်ဆရာတော်ကဘယ်လိုတရားတွေဟောနေတယ်လို့သတိချတော့အတိတ်ကကုသိုလ်ရေစက်ပနည်းသက်စာရှိခဲ့ဘူးတဲ့ပုံကိုယ်တွေဟာမရောက်မရှင်းဘယ်လောက်ပဲဝေးဝေးမနီးမွေးပြီးညာတော့လဲအနီးလေးကဲ့သို့မရောက်နိုင်ကြဘူးလားအလုံးဝေးကွာတဲ့ဒေသတွေရှိပြင်ညတော့လည်းပဲအခုဘုန်းကြီးတို့တရားဝဲဒီမှာဟောဒီဓမ္မသစ္စာဓမ္မဒါနကုသိုလ်ပူဇော်ဝဲတဲ့မှာဟောယာနာဒါနယင်အလူတွေအတိတိလူပေးနေကြကံအဖြစ်နိဗ္ဗာန်ကတော့တဆင့်ပေါ့ကုသိုလ်တွေဝိုင်းဝန်းပြီးတော့ဆံရဆံရလေးတွေမိမိရတဲ့ရထတဲ့အခွင့်ကောင်းကြီးကိုရယူနေကြခြင်းသည်သာသနာတော်ရဲ့အခွင့်အရေးပေါ့။ဒါရဲ့အခွင့်အရေးလေ။ဘုရားရှင်ကကိမိလသုတ်တံထဲမှာကိမိလယဟန်တော်မြတ်ကဘုရားကိုခြောက်ထားလို့သာသနာတော်ကြီးတည်တံဖို့သာသနာတော်ကြီးမတည်တံဖို့အကြောင်းနဲ့ပတ်သက်ပြီးမေးတဲ့မြတ်စွာဘုရားဘုရားရှင်သာသနာတော်ကြီးမတည်တံ့နိုင်တဲ့တရားဘုရားရှင်ပရိနိဗ္ဗာန်စံဝင်သွားသည်ရှိသောတပည့်တော်တို့ဟောဒီသာသနာတော်ကြီးမတည်တံ့နိုင်တဲ့အကြောင်းတရားဒီဘယ်တရားဖြစ်ပါသလဲမြတ်စွာဘုရားမတည်တံ့နိုင်တဲ့အကြောင်းထောက်ပံ့သည်ဘယ်အကြောင်းရှိပါသလဲမြတ်စွာဘုရားသာသနာတော်ကြီးတည်တံ့နိုင်တဲ့အကြောင်းတရားကဘယ်အကြောင်းရှိပါသလဲမြတ်စွာဘုရားအချင်းကိမိလမရိမြတ်ကဘုရားရှင်ကိုမိ၆လေးတော့ဘုရားမြတ်စွာကခြေသာကိမိလငါဘုရားပရိနိဗ္ဗာန်စံသည်ရှိတော်သာသနာတော်ကြီးမတည်တံ့ခြင်းအကြောင်းတရားကိုရှိတယ်ဘာလို့သာသနာတော်ကြီးပြစ္စည်းရသလဲသာသနာတော်ကြီးဘာကြောင့်ွယ်ရသလဲလို့ဆိုရင်ဘေကုဘေကုနိယောဥပါဒကဥပါတိကတိကာယောဗုဒ္ဓိအာဃာရဝဝိဟာရတိအပတိတဓမ္မိအာဃာရဝဝိဟာရတိအပတိတသံဃိအာဃာရဝဝိဟာရတိအပတိတသီလိအာဃာရဝဝိယရဏိအပရိသအညာမညာအာဃာရဝဝိယရဏိအပရိသကျေသာတိမိလသာသနာတော်ကြီးတည်တံ့တယ်သာသနာတော်ကြီးကွယ်တယ်ဆိုတာဟာတခြားကြောင့်ကွယ်တာမဟုတ်ဘူးတဲ့ယဟန်တော်များဘိက္ခုနီမများအမျိုးသားအမျိုးသမီးတဂါရမများတို့သည်ငါဘုရားရှင်ပေါ်မှာယုတ်တိမှုတုဝတ်မှုတွေကနေလာကြလိမ့်မယ်။ငါဘုရားပေါ်မှာယုံကြည်လေးစားမှုတရားတွေကနေရင်သာနာတော်ကြီးကွယ်လိမ့်မယ်။ဒုတိယဓမ္မိအဂရဝဝိဟာရံတိအပရိသဓမ္မိတရားတော်မြတ်အပေါ်၌ဓမ္မိငါဘုရားဟောပေါ်ညွန်ပြအပ်သောသစ္စာ၄ပါးမြတ်တရားအပေါ်၌အဂရဝယိုယိုသည်သည်လေးလေးစားစားလည်းမဟောကြတော့ဘူးယိုယိုသည်သည်လေးလေးစားစားလည်းပဲအမှန်နာကြတော့ဘူးမယိုမသိမလိမစားပဲနဲ့အနေကြလိမ့်မယ်ခြေသာကိမိလငါဘုရားရှင်သည်တရားဟောတဲ့နေရာဖြစ်စီဘယ်တော့မှမယိုမသိမလိမစားပဲတရားကိုဘယ်တော့မှမဟောပါဘူးလက်ရှိငါဘုရားရဲ့သားတော်များတို့သည်ဟောတဲ့တရားတော်များကိုရိုးရိုးသေးသေးလေးလေးစားစားဖြင့်ဟောပေါ်ညွန်ပြခဲ့ပါတယ်။ဒါပေမဲ့
ငါဘုရားပရိနိဗ္ဗာန်ဆံပြီလို့သာသနာနောက်ွယ်မှာယံတော်ရိယောဘေကုဏီမတိတရားဓမ္မတွေဟာတရားတော်မြတ်ကိုမယုတ်မသိမလိမ့်မဆအနာဂမတကြလိမ့်မယ်။တန်ဂီအာဂရဝဝိဟာရံတိအပတိတ္တတန်ဂီသုပရိပန္နအစလာသောဂုံကိုပါတို့ကိုပြည့်ပြည့်စုံစုံဆောင်ထင်းတော်မူကြကုန်သောပရိယပတိပံဝန်ဆောင်တန်ဃာတော်ချင်းမြတ်တို့အပေါ်၌အာဂရဝဝိဟာရံတိအပတိတ္တယောသိမှုတုတ်ဝဲမှုတွင်နေလာကြလိမ့်မယ်။မယုံမသိမလေးမသာပြုလို့ကြလိမ့်မယ်။သံဃာတော်ဒီအရှင်းချင်းလည်းပဲမယုံမသိဖြစ်လာလိမ့်မယ်တဲ့။အဲ့ဒီတော့ဆိုရင်သာနာတော်ကြီးပါဖြစ်လာ။ဒီကိမိလသုတ်တော်ကိုလှမ်းကြည့်တခါတည်းစိတ်ထဲမှာစိတ်မကောင်းဖြစ်တယ်။နော်။စိတ်မကောင်းစရာလေးတွေတခါတည်းကြုံကြရတယ်။သာသနာတော်ကြီးအတွက်ယဉ်လေးစရာလေးတွေတခါတည်းကြုံရပြန်တယ်။ဘာကြောင့်လဲ။သံဃာတော်ဒီရောအရှင်ချင်းတရားဓမ္မဒီကရောဘုရားပေါ်မှာလဲအယုဒိလေးစားမှုတွေဆွေးရလာကြတယ်တရားဒီနာဂမတ်သားတဲ့နေရာမှာလဲပဲတကယ်တရားစစ်တရားမှန်ကိုနာဂမတ်သားတဲ့ပုဂ္ဂိုလ်တွေဆွေးရလာကြတယ်နော်ဒီနေရာမှာတရားဟောခြင်း၃မျိုးရှိပြန်တယ်ရှိခိတ်တရားခုခိတ်တရားအနာဂတ်တရားဆိုပြီးတော့ဘင်းတို့ငငယ်တုံးကားပေါ့လေကောင်းရတဲ့290ကျော်လောက်80ဝန်းကျင်လောက်ကသတင်းစာတစ်စောင်မှာတွေ့ဘူးတဲ့အယုတ်ကလေးတွေဆွဲလို့ပကြီးတွေဆွဲလို့အဲ့ဒီဆွဲထားတဲ့နေရာမှာဖတ်ရတော့ဘာတွေ့တယ်လဲဆိုတော့တရားဟောဤ3မျိုးတဲ့ခက်ကြီး3မျိုးတရားတော်ခေါင်းစည်းတလို့တက်လိုက်အဲ့လိုတက်တော့လှမ်းကြည့်တဲ့ရှိခိတ်တရားတော်ပထမဆရာတော်တစ်ပါးနဲ့အနာကမပြောပွဲလေးတစ်ခုအဲ့ဒီဆရာတော်ကဘုရင်တို့အခုလိုရက်တောင်လေးနဲ့သင်္ကန်းကိုတရီတတ်ဝေယုံသုံးဆောင်လို့မြင့်လွာလေးချပြီးတော့အတရားဟောတယ်လေဆိုတော့အနေစာဝရသင်္ကာရဥပါဒဝရဓမ္မိနောဥပ္ပယစီတော်နေယောဇန္တိတေတံဥပသမောဒုက္ခောအဲဒါလိုကာထာလေးရလိုက်ပါတယ်နောက်ဆုံးမှတေတံဥပသမောဒုက္ခောလို့လဲဆိုလိုက်ရောတရားအဆုံးမှပရိသတ်တရားအာယပန်းယသာဓုခေါ်ကြနော်ဘာအဲ့ဒါဘာတရားလဲရှိခက်တရားတော်ရှိခက်တရားတော်ထဲမှာအခုပျောက်လာပြီနော်မပျောက်လာဘူးလားဘာပျောက်သွားလဲငါပြောဝဲလေးပျောက်ဟုတ်လားငါပြောဝဲမရှိတော့ဘူးငါကတော့ရှိသေးတာပေါ့ဒုတိယခုခေတရားတော်ကြီးခုခေတရားတော်ကြီးဆိုတော့ဘယ်တော့ဒီခက်ပေါ့လေနော်ဒီခက်ဆိုတော့တရားဟောတဲ့ကိုတော်ကလည်းသင်္ကန်းကမတိမတညတော့မပါတော့ဘူးညတော့မပါတော့ဘူးမျက်စိကလည်းမျက်လွှာမချတော့ဘူးအဝေးကတောင်ကြည့်မြောက်ကြည့်သူကအကုန်လုံးပြထားတာတရားဟောတော့ဘယ်လိုဟောသလဲဘယ်သာညာသာနဲ့ဟောတယ်တရားမတွေဘယ်လိုဟောတာတော့ဘယ်သာညာသာဆိုတော့ဘယ်လိုပြောတာအဲ့ဒါလိုပေါ့ဘယ်လိုတော့အဲ့ဒါလိုဆိုတာဟိုရင်းဟိုဟာလိုပေါ့နားလိုက်တယ်နော်အဲ့တော့ဒီတရားမှာဘာပြောလဲဆိုဘာပြတယ်လဲဆိုတော့နည်းနည်းလေးဆိုပြမယ်နားထောင်မယ်မို့လားသူစာရွက်မှာအတိုင်းဆိုပြမှာနော်ဆိုရမှာလောရှစ်ချက်ကြီးပြရှစ်စရာကောင်းတယ်တို့ထဲမှာတော့သိပြီးတော့မတင်ရဲဘူးနော်ဘယ်တန်းတော့မထဲတော့ညာတန်းလည်းမထဲတော့ဘူး ပြောဆိုထိုးထိုးအသုံးတွေနဲ့အရွယ်ဆိုထိုးထိုးပြောချိုးချိုးပြုံးတို့ရဲ့ကိုကိုဘုံထွက်ချင်းကိုကိုဘုံထွက်လာပါဗောခင်ဗျာနော်အဲ့ဒီမှာတော့သူဟာလေးသံဘာဝလေးနဲ့ဆိုတဲ့အဲ့လိုပါဘယ်သံညာသံနဲ့လို့ပြထားတယ်ယိုးဆိုထိုးထိုးအသုံးတွေနဲ့ဗျာအဲ့လိုပေါ့ဟဲ့နော်အဲ့တက်တယ်ဖုန်းရက်တက်တယ်ဒီမပြောရဲလို့ကိုကိုပြန်ထိန်ထားလို့ရှိုးရှိုးပြောကိုကိုဖုံးတို့ရဲ့ကိုကိုဖုံးထွက်ခဲ့ရပြန်တော့တခါအဲ့တော့တော့ဘာပြောလဲပရိသတ်တွေကတာတုမခေါ်တော့အင်းတာတုနှစ်ချိန်ပဲခေါ်သုံးချိန်မခေါ်တော့ဘုရင်ကလို့တာတုဆွဲမခေါ်တော့ဦးတဲ့တာတုငါလောက်ပဲနော်အနာဂတ်တရားတော်နာမည်အနာဂတ်တရားတော်ကြတူတူလေးဗျအဲ့ဒီအနာဂတ်တရားတော်ကိုတော့ကြတော့ဘယ်လိုဖြစ်တာလဲဘာမှရတော့မှသင်္ကန်းလည်းမယုံတော့ဘူးသင်္ကန်းလည်းမယ်လို့ဘယ်ဘက်ကနာယီလေးတလုံးပတ်လို့နာယီလေးမှတော့အနမ်းမှအမဲကွဲရတဲ့ပင်ကြီးလို့ပုံစံလေးနဲ့တက်ကနေကြတော့သူ့ပုံစံလေးကပုံစံက၅ပုံလောက်ပါလေသိပြီပြီတခါတည်းသူလာဘုံလာဘုံလာနေကအဲ့ဒီအနာဂတ်တရားတော်မှကြပြန်တော့ဘုန်းကြီးကကိုကကိုမောင်းလာတာဟုတ်လားအဲရင်ကကိုရင်ကိုမောင်းလာတာတခါတည်းပြထားတာလမ်းကြီးကြွေပြီးတော့အဲ့ဒီပြပြတက်လာတာတက်လာပြီးတော့ပင်နေကရှေ့ကမတဲ့ဘေးကတက်တယ်အဲနောက်ွယ်ကတက်တယ်ရှေ့ကလိက္ခာကြီးရှိတာဘူးလိက္ခာကြီးချထားတော့ဘုန်းကြီးမမြင်ရသေးဘူးအားလုံးပရိသတ်တွေသုံးပြီလို့ဘုကောင်သူခဏလေးကပြောသလိုပေါ့ဆရာတော်ကြွားလို့တာပါပြီအဲ့ဒါလို့အဲ့တော့ဒကာရမတဲ့လက်ဟုတ်ရှိပြီးတော့ဖြတ်ဆိုရင်ကဲဆရာတော်ကြွားလာပါပြီခင်ဗျာဆရာတော်ထွက်လာပါပြီခင်ဗျာလို့လဲကြော်ညာလိုက်ရောလက်ကလေးဆွဲလိုက်တာလက်ကလေးဆွဲတော့ဘုန်းကြီးထွက်လာတယ်ဘယ်လင်ကထွက်လာပြီးတော့ဘယ်လိုပြောသလဲဆိုတော့နားထောင်တူတူလေးကျုပ်တို့ရဲ့တဂမလေးဒီမှာဗျာအမယ်လေးဖြစ်ရလေကုန်တော့တည်းအဲ့တော့ပိဿရသာဓုမကဝမ်းစမောဝမ်းစမောအဲ့ဒါကအဲ့ဒါဖြစ်သွားတယ်အဲ့ဒါဟိုရှိတရားတော်ဆိုပြီးဘုန်းကြီးစွန်းသွားတာကိုယ်နဲ့နှစ်ထန်ဆယ်စောလောက်ကဟိုးဘကိုးမျိုးမှာညာနေနေတော်ရသိန်းတော်မှာကမထန်အားထုတ်နေစဉ်အဲ့ဒီမှာဆရာတော်ကသတင်းစာတစောင်တွေ့လို့ပြောပြလို့အဲ့ဒါလေသတင်းစာကိုဟိုတနေ့ဟိုဒီမလာခင်နှုန်းကအဲ့ဒီဘကိုးတစ်ခေါက်သွားလိုက်ရှာခင်မတွေ့တော့ဘူးလူရင်လုံးတို့အဲ့ဒီသတင်းစာကိုတခါတည်းနဲ့မြန်မာအရင်သတင်းစာလို့ထင်ပါတယ်ရက်ပြီးတော့ပြန်ပြီးအကုန်လုံးထွက်လိုက်လို့ချင်းသိကောင်းမှာပဲနော်အဲ့တော့ဘုန်းကြီးတို့တရားဓမ္မတွေတရားဟောနည်းဗန္နနည်းရှိတယ်နံပါတ်1ရှေးခိတ်တရားတော်နံပါတ်2ခုခိတ်တရားတော်နံပါတ်3အနာဂတ်တရားတော်နော်ခုတ်ကဲ့တရားတော်မှာဘသူဦးစားပေးဟောတဲ့ပါဒံအဲ့ဒါအတန်လေးနဲ့ခပ်ပြပြလေးတရားတော်ဟောလိုက်တော့ပိဿသဘောမကျဘူးလားဘာလို့ကျဘာလို့ကျမကျရဘူးအဲ့ဒါသာသနာပစ္စောင်းတရားဘုန်းကြီးတို့နိစ္စဂိတသုတ်တံဆိုတာရှိတယ်ဘုရားရှင်ဟောထားတာပြဉ္ညတ်ထားတာเนาะအင်္ဂုတ္တပါဠိတော်ထဲမှာနိစ္စဂိတသုတ်နိစ္စသုတ်တံလို့တရှင်းမဆိုရတာဘတ်တင်တဲ့အကြောင်းဘုရားဟောထားပြီတဲ့တရားဟောရင်တောင်မှတရှင်းတံပါပါလည်းမဆိုရဘူးတဲ့ဆိုရင်မိမိကိုယ်ကမိမိဆွဲမဲ့တဲ့သူတစ်ပါးကိုဆွဲမဲ့အောင်မဟောရဘူးအဲကိတ္တတာဖြစ်စီတတ်တဲ့အတန်ဒီမဟောရဘူးကိတ္တတာငြင်းဤစီတတ်တဲ့တရားဒီဟောပါဘုရားရှင်ကပြညတ်ထားတာရှိတယ်နော်ဒါပေမဲ့ဒီခေတ်ဒီကာလမှာဇာနီကဆရာတော်တို့မပေါ်ခဲ့ဘူးလားအေးဇာနီကဆရာတော်အဲသာသနာတော်ထဲမှာတော်တော်ထင်ပေါ်ခဲ့တယ်နော်ပါဠိတွေဆိုခဲ့တယ်အဲ့ဒါလေးတွေနဲ့ဆိုခဲ့တယ်နော်ဆိုလိုက်တော့သူ့ရဲ့နောက်ွယ်မှာဇာနီကကဲ့သို့ဆရာတော်တွေမပေါ်လာကြဘူးလားအတုလိုက်တာကိုတရားဓမ္မတွေတရားဆိုတာဘာဖြစ်တတ်တယ်အတုလိုက်တတ်တယ်အတုမြင်ရင်အတ္တသင်နေကြတယ်များသောအားဖြင့်လူဖြစ်စီယဟန်ဖြစ်စီ ကောင်းတဲ့အာယုံနဲ့မကောင်းတဲ့အာယုံနှစ်မျိုးရှိတယ်နော်ကောင်းတဲ့အာယုံနဲ့မကောင်းတဲ့အာယုံနဲ့မှာဘယ်အာယုံကိုများသောအားဖြင့်လူတွေသဘောကျတတ်ကြတယ်ကောင်းတဲ့အာယုံကိုနည်းတယ်နော်မကောင်းတဲ့အာယုံကိုအများကြီးထောက်ခံမဲ့ပေးတတ်တယ်ဟုတ်တယ်လားအဲဒီတော့မိမိတို့ရဲ့စိတ်ထဲမှာအဓိကဒုတ်တန်တန်ထဲမှာဒုတ်သာသနာတော်မြတ်ကိုဘာလို့ရမှာလဲလို့မေးရင်စောင်းချောက်ရမယ်ဘာလို့ရမလဲဘုရားရှင်ကိမိလအရှင်မြတ်ကိုဟောတော်မူခဲ့တဲ့ဒီသာသနာတော်လမ်းကြည့်ရင်ဗုဒ္ဓေအဂရဝဝေယရန္တိအပတ္တိတာဓမ္မေအဂရဝဝေယရန္တိအပတ္တိတာသံဃေအဂရဝဝေယရန္တိအပတ္တိတာအညမိညာအဂရဝဝိယရဏိအပရိဒါသီလီအဂရဝဝိယရဏိအပတိတာမိမိစိတ်ထဲမှာဘုရားတရားသံဃာယရဏမြတ်သုံးပါးပေါ်မှာတော်၎င်းသီလတရားပေါ်မှာတော်၎င်းအရှင်းချင်းတော်၎င်းယုတိချင်းတဝက်မှုမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာကွဲတဲ့သာသနာကွဲတယ်နားလည်ပြီနော်ဒီလူဖြစ်စေယဟန်ဖြစ်စေမိသီးပုဂ္ဂိုလ်မဲ့ဆိုဘုန်းကြီးတို့ယဟန်တော်များမှာလည်းပဲဘုရားရှင်ဆုံးမအပ်တော်ပညာတဲ့တရားတော်တွေကိုမလိုက်မနာမကြည့်မသုံးမဲနဲ့หนีလို့ရှိရင်ဒီပုဂ္ဂိုလ်တဏ္ဍာမှာဘာကွဲတဲ့ဘုန်းတို့ကံတော်ဆရာတော်ကြီးဆိုရင်ကျိန်ပန်များစွာသံဃာအစည်းအဝေးဒီမှာသာသနာတော်တည်တံ့ဖို့အတွင်တရားဟောတဲ့အခါမှာဒကာဓမ္မတွေမျက်နှာမကြည့်ဘဲနဲ့ဘုရားမျက်နှာကြည့်ဟောဖို့ဟုတ်တယ်နော်တူတယောက်ကြောင့်သာသနာတော်ကြီးမျက်နှာမငိုမညိုငယ်ဖို့လတ်လာပါကြည့်ပြီးတော့တရားမဟောဖို့ကံတော်ဆရာတော်ကြီးဆိုရင်အခုဘုန်းကြီးဒီနေ့စာအုပ်လေးကိုကြည့်တော့ဆရာတော်ကြီးကိုအမြဲတမ်းအောင့်မေ့တန်းတန်းတန်းတမီးတယ်ရှားပါတဲ့ပစ္စည်းတွေရှားပါတဲ့ပုဂ္ဂိုလ်တွေစံပြပုဂ္ဂိုလ်တွေတရားဓမ္မတို့နော်ပါပုဂ္ဂိုလ်လေဒီလိုအရှင်မြတ်များရဲ့အဆုံးအမတရားတော်မြတ်ကိုလိုက်နာကျင့်သုံးကွင်းရသောတရားဓမ္မများတွေကျေးဇူးမများဘူးလားဒီလိုနေရာများကိုအတုလိုက်ရတယ်နားလည်တယ်နော်ဤကဲ့သို့သူတော်ကောင်းကြီးတွေရဲ့အဆုံးအမတရားတော်မြတ်ကိုတရားဓမ္မတွေလိုက်နာကျင့်သုံးကြမယ်ဆိုရင်ပြစ္စုပန်မှာကျေးဇူးမများဘူးလားတို့သာသနာတစ်ချောင်းလုံးအတွက်ကျေးဇူးမများဘူးလားဒါကြောင့်သာသနာမျက်နှာကိုကြည့်ပြီးတော့ကုသိုလ်တွေပြုလုပ်သင့်တယ်။ဗာမျက်နှာကြည့်ရမယ်။သာသနာတော်မြတ်ကြီးအတွက်ကိုယဉ်ရက်မအေးရအောင်စောင့်ချောက်ပေးရမယ်။နားလည်တယ်နော်။သာသနာတော်ကြီးဟာတသမတ်တဲ့ဒီတန်းနေမှာမို့အမြဲတမ်းရွေလျားနေတယ်။နားလည်တယ်နော်။အမြဲတမ်းရွေလျောနေတယ်။တကယ်ကိုစိတ်မှန်တဲ့သီလသမာဓိပညာတရားကိုကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်မရှိတော့ဘူးလို့ဆိုရင်သာသနာတော်ကြီးကနောက်တနည်းရောက်သွားတော့မှာပဲနားလည်တယ်နော်အိန္ဒိယသာသနာကွဲခဲ့တယ်သီယသာသနာထွန်ကားခဲ့တယ်သီယသာသနာအားနေခဲ့တယ်ဒီနေ့မြန်မာနိုင်ငံသာသနာတော်ကြီးအားကြီးနေတယ်ဟောဒီဘုန်းကြီးတို့မြန်မာနိုင်ငံကနောက်ဘယ်နေရာများရွေးလျော့သွားမလဲမသိဘူးလို့စိတ်ထဲမှာအောင်းမိမိတယ်နော်အဲ့ဒါလို့သာသနာတော်ကြီးကိုဝိုင်းဝန်းပြီးပါလို့သိတဲ့စောင်းချောက်ရမယ်။ဘုရင်တို့အခုဆိုရင်ဆရာတော်တန်ဃာတော်ဒီတရားဒီဟောကြားတာအများကြီးနော်။အံ့ဩသိစေရဆရာတော်ဒီတကက်ကိုသစ္စာဓမ္မဒီဟောတဲ့ဆရာတော်သမတော်မြတ်တန်ဃာတော်ရှင်ကောင်းရှင်မြတ်ဒီဘုသူဒ်ကျွဲဝါတဲ့ဆရာတော်တန်ဃာတော်ဒီတရားဒီဟောလာကြတာတရားဝဲတွေကအိုးနေရာတိုင်းနေရာတိုင်းမှာလို့များလာကြတာ။အဲ့လိုတရားတွေနေရာတိုင်းမှာလို့တရားအသိလေးတွေဘုသူဒ်တွေရလာကြအဲ့ဒါလိုဘုဒ္ဓရတဲ့မြောင်များစွာရှိလာသလိုကြင့်ကြံပါများအားထုတ်ခုတဲ့သိလို့အပ်လာတယ်နားလည်ပြီနော်တရားဆိုတာနာယုံနဲ့မပြီးဘူးတရားဓမ္မတို့နာယုံနဲ့ပြီးပါမလားဘာဖြစ်ရမယ်ကျင့်ရမယ်တရားတွေသိပေါ်သွားရင်မကောင်းဘူးတရားတွေလမ်းမေးရောက်သွားရင်မကောင်းဘူးဟုတ်တယ်လားတရားတွေဘယ်မရောက်ဖို့လို့လဲလမ်းပေမရောက်ဖို့လိုတယ်ဝိုင်းဝီးပါလို့ရမယ်စောင်းချောက်ရမယ်နော်ဒါကြောင့်မို့လို့တရားကိုတန်ဖိုးရှိအောင်အသုံးပြုပါတ တရားလေးကိုတန်ဖိုးရှိရှိအသုံးပြုသင့်တယ်တရားခွင်တို့တရားဟောလို့ရှိရင်များသောအားဖြင့်အလိုပေတရားဒီကျင့်ကြံပွားများအားထုတ်မယ်ဆိုရင်ခွင်တို့ကြွပေးတယ်ပင်မခံကြွပေးတယ်ဒီတရားလေးဟောယုံလောင်းနေဆိုရင်တော့ခွင်တို့သိမစင်စားဘူးဓမ္မသံဝင်တစ်ခုလုံးနဲ့ခွင်တို့သိမစင်စားဘူးလဲလဲမခံဖြစ်ဘူးအလိုပေတရားဟောခြင်းနဲ့တရားနာခြင်းနဲ့တရားထမ်းခြင်းနဲ့တရားထမ်းခြင်းနဲ့ပုဂ္ဂိုလ်ဒီရှိရင်ဘလောက်ပဲဝေဝေကြွားကိုကြွားပေးမှာပဲ။ဘာဖြစ်လို့လဲလို့မြင်ရင်ဘုန်းကြီးတို့တရားဓမ္မတွေအပြောသမားဘဝနဲ့ရည်တည်လို့ဖြစ်ပါမလား။မဖြစ်ပါဘူးဗျာ။ဘယ်ဘဝကိုရောက်ဖို့လို့လဲ။အလုလုရမယ်လက်တွေကျင်းရမယ်။ဒါဆိုဘုရားဆုံးမတရားတော်ဟာစုတောင်းယုံနဲ့ပြီးတဲ့အလုံမဟုတ်ဘူး။ဟုတ်တယ်နော်။တရားနာယုံနဲ့ပြီးတဲ့အလုံမဟုတ်ဘူး။ဘာဖြစ်ရမယ်တရားတဲ့။ကျင့်သုံးရမယ်တရား။အဲ့ဒီကျင့်မဘဝအတွေ့ယတ္တိလကျင့်မဘာဖြစ်မယ်အဲ့တော့မြတ်စွာဘုရားရှင်ကဘဝအတွေ့ယတ္တိစီဖို့အတွေ့ဆိုပြီးတော့မိမိရဲ့ဘဝဟာခန္ဓာယုံနံဓမ္မသင်္ခါရတရားတို့သည်တတမတ်တဲ့တည်ငြိမ်မှုမရှိဘဲနဲ့တနည်းနည်းမှာသင်မင်းနဲ့ရင်ဆိုင်လာမဲ့နေ့တနေ့မကြံနေသေးဘူးလားအဲ့ဒီသင်မင်းနဲ့ရင်ဆိုင်လာတဲ့နေ့တနေ့မှဘိန်းတို့ပြိဿတိကိုမှပြစေရလိုအပ်တယ်။နားလဲတယ်နော်။ဘာဖြစ်ဖို့လိုအပ်တယ်။အေးဒီကံဤကာလမှာမိမိမှာထုတ်ပြနိုင်တဲ့စွမ်းအားတွေရှိဖို့လိုအပ်တယ်။ဘာတွေထုတ်ပြနိုင်တဲ့စွမ်းအားလဲလို့မေးရင်နံပါတ်၁သီလ။ဘာတဲ့လဲ။ဒါနရှံရံထားတဲ့သီလဒါနရှံရံထားတဲ့သမာဓိဒါနကုသိုလ်ရှံရံတဲ့ဝိပဿနာဒါသည်မိမိအတွက်ဘယ်နေရာရောက်ရောက်ဘယ်ဘုံဘယ်ဘဝရောက်ရောက်တသေတာရကအမြဲတမ်းရှိနေတယ်မိမိအတွက်ယတဲ့အေးစရာသင်မင်းလာလို့ရှိထုတ်ပြနိုင်တာသည်ဒီတရားပဲနားလည်တယ်နော်အဲ့တော့ဘုရားရှင်ကိုဘုရားရှင်ကဟောဒီဝဒုဒ္ဒသုတ်တံဒီဝဒုဒ္ဒသုတ်တံလေးတစ်ခုမှဘာပြောသားသလဲလို့မေးတော့သုတေမလွန်သီလွန်သားကသွားတော့အခါမှကုသိုလ်ကလည်းမထင်ရှားဘူးအကုသိုလ်ကလည်းသိမထင်ရှားတဲ့ပုဂ္ဂိုလ်တွေကဘသူထံသွားပြီးတော့ရောက်ရယမမင်းထံမှာအစစ်စစ်ခံရတယ်မဟုတ်လားအဓမ္မဘုန်းကြီးတို့တခါဟောခဲ့တဲ့အချင်းနံပါတ်၁ခလေးသူငယ်ကိုမပြဘူးလားအဲ့ဒီခလေးသူငယ်တို့ရဲ့မစင်ကျင်ကြီးကျင်ငယ်တွေကိုစားသုံးနေတဲ့ခလေးသူငယ်ကိုပြပြီးတော့ငရဲသားကိုငရဲပြည်ရောက်သွားတဲ့ပုဂ္ဂိုလ်ကိုပြောပြတယ်အမောင်းအင်းသည်ဈာမစဉ်တော့ကခလေးသူငယ်လေးမတွေ့ခဲ့ပြတွေ့ခဲ့တဲ့အကြောင်းငါလည်းတနေ့ကြာလောက်ချင်းလူလောကပြန်ရောက်ရင်ဒီလိုမစင်ကျင်ကျင်ငယ်စားသုံးနေတဲ့ခလေးငယ်ကဲတော့စစ်စွဲဘွားကိုရောက်လာအောင်မှာပါလားငါကုသိုလ်တွေပြုလို့မှပဲလို့စိတ်ကူးရှိသလားလို့မေးရင်စိတ်မကူးမိတဲ့အကြောင်းဦးမင်းရင်ယောနေတဲ့အဖိုးကြီးတွေအဖွားကြီးတွေကိုမြင်မြန်တော့ဩငါလည်းတနေ့ကြတော့ဒီလိုဦးမင်းရင်ယောပြီးတော့ထုတ်ထောက်သွားရမယ်ဘဝပါလားငါမအိုခင်လေးမှာငါတရားတွေများများအားထုတ်ဖို့အရှင်ရောက်ပါပြီငါတရားအားထုတ်မှဖြစ်မယ်လို့တင်သေးဘူးသလားလို့မေးပြန်တော့မတည်ဘူးတဲ့အကြောင်းမေးလျော့နေမိတဲ့အကြောင်းထပ်ပြီးတော့နာမကျမ်းဖြစ်ပြီးတော့အိယာဘော်တင်းမှာဘုံမူလဲဒီနဲ့ယောဂတဲ့တယောက်ကိုမြင်ဘူးရဲ့လားလို့မေးရင်မြင်ဘူးခဲ့တဲ့အကြောင်းအဲ့ဒီယောဂကြီးဖြစ်နေတဲ့ပုဂ္ဂိုလ်ကိုကြည့်ပြီးတော့ဩငါဒီနေ့ကြလို့ငါလည်းပဲဤသို့ယောဂဝိညာဉ်နဲ့ဖြစ်ခံရမှာပါလားဟုတ်ပြီယောဂဝိညာဉ်မဖြစ်ခင်လေးမှာငါတရားတို့တရားမြတ်ကိုရောက်အားထုတ်မှဖြစ်မယ်လို့သင်ရဲ့စိတ်ထဲမှာကုခဲ့သလားလို့မေးပြန်တော့မကူမိခဲ့ပါကျင်တို့မေးလျော့မိခဲ့ပါတယ်အမောင်လို့လင်ဒါဆိုလို့ချင်းသင်နန်းသွားတဲ့ခါကာလမှာဥဒ္ဓဝပစ္စည်းတွေကိုခိုးယူလို့အာနာဘင်ဖွဲ့စည်းတွေကဝိုင်းဖမ်းပြီးလက်ပြန်ကြုတ်တုတ်ပြီးနောက်ကတုံတုံတုံနဲ့ရိုက်တတ်ပြီတော့နေတဲ့ပုတ်ကျင်းလုံးနေနဲ့နောက်ပြရိုက်ဒုတ်ဒီနဲ့ရိုက်တတ်ပြီနေတဲ့ပုဂ္ဂိုလ်ကိုသင်မြင်မြင်ဘူးခဲ့လေသလားမြင်ဘူးခဲ့တဲ့အကြောင်းတကယ်လို့မြတ်သူတော်ပါပစ္စည်းဥစ္စာတွေခိုးလို့ရှိရင် မကောင်းမှုကိုကျူးလွန်တဲ့ပုံကိုယ်တွေတနည်းကျငါလည်းပဲမကောင်းမှုပြုလို့ရင်ဒီလိုသူတစ်ပါးတွေရဲ့ပစ္စည်းဥစ္စာခိုးယူလို့ချင်းငါလည်းဒီလိုဒုက္ခရောက်မှာပဲငါမကောင်းမှုတရားတွေကိုလုံးဝချောင်ခြင်းမှဖြစ်မယ်လို့သင်စိတ်ကူးမိသလားလို့မေးပြန်တော့မေးလျော့မေးတဲ့အကြောင်းတွေမပြောဘူးလားအမောင်းလူသားဒါဆိုလို့ချင်းငါနောက်ဆုံးပြောပါမယ်ဟဲ့သူတစ်ပါးတွေကုသိုလ်ကောင်းမှုတရားတွေပြုသောကုသိုလ်သူတစ်ပါးတွေဒါနလှူနေကြတယ်သီလဆောက်တည်နေကြတယ်ဝိပဿနာတရားတွေဟောနေတယ်နားနေတယ်ကျင့်နေတယ်မမြင်ဘူးလားမြင်ဘူးပါတဲ့အရှင်ယမမင်းအဲဒါလို့မြင်ဘူးတဲ့အခါကာလမှာသင်သန္တာနဲ့ပါငါတွေတရားတွေငါဒါနကုသိုလ်ကောင်းမှုတွေပြုလို့မယ်ဟဲ့သီလတရားတွေစောင့်သိမယ်ဟဲ့ဝိပဿနာတရားတွေအားထုတ်မယ်ဟဲ့လို့စိတ်ကူးများပေါ်ဘူးသလားလို့မေးပြန်တော့ဘယ်လိုပြန်ဖြေတယ်မေးလေရောမေးပါတယ်အေးလားအမောင်ဒါဆိုရင်ဖြင့်အလွန်သေးကြီးမိသားစုတွေနဲ့ခွဲခွာပြီးသေခြင်းတရားကိုရင်ဆိုင်တဲ့ပုဂ္ဂိုလ်တွေကိုသင်တင်ဘူးမှာပေါ့ဒီဥပါဒေမင်းကြီးဩငါလည်းတနေ့ကြလို့ရှိရင်ဖြင့်ဤကဲ့သို့သေခြင်းတရားကိုရင်ဆိုင်ရမှာပါလားတနေ့ကြရင်ငါသေရမှာပဲမသိခင်စัจ जान လေးတည်းမှာငါကုသိုလ်ကောင်းမှုတရားဤမြောင်များစွာအားထုတ်မယ်လို့သင်စိတ်မှာပေါ်သလားလို့မေးရင်ဘယ်လိုပြန်ဖြေတယ်မေးလျော့မေးပါလေဘယ်လိုပြန်ဖြေတယ်ကဲအဲ့ဒါလို့မေးလျော့နဲ့ဘာပဲမေးလျော့မေးတယ်လို့ပြောတဲ့ပုဂ္ဂိုလ်ကိုယမမင်းကစံပြန်ပြီးပြောတယ်အေးလားအမောင်လူလင်းနဲ့သင်မေးလျော့ခြင်းကိုသင်ရဲ့အမေကလည်းမခံယူဘူးသင်ရဲ့အဖေကလည်းမခံယူဘူးသင်ရဲ့ဇနီးမယားကလည်းမခံဘူးသင်ရဲ့သားသမီးမလည်းဝိုင်းပြီးတော့မယူဘူးသင်ရဲ့သားသမီးတွေဆွေတွေမျိုးတွေကလည်းသင်ရဲ့အကုသို့ကိုမယူဆောင်ဘူးအေးလားအမောင်နဲ့သင်လုပ်တဲ့ကံသည်သင်သားလေခံရတော့မှာပါပေါ့ဘယ်သူလုပ်တဲ့ကံတော့ကိုယ်လုံးတဲ့ကံသည်ဘယ်သူခံရမယ်ဘုန်းကြီးတို့တရားဓမ္မတွေကံနဲ့အကျိုးပေးကိုကြည့်လိုက်နော်မိမိပြုလုပ်သမျှသောမကောင်းမှုအာဟုသောကာယကံဒုစရိုက်တွေဝစီကံဒုစရိုက်တွေမနောကံဒုစရိုက်တွေရသူတစ်ပါးနဲ့ဆိုင်သလားကိုလုံးရင်အဲ့ဒီမိမိတဏ္ဍာန်ထဲမှာမကောင်းသောစိတ်ဆိုးစိမ့်မိုက်တို့ဖြင့်ဘာနာတိပါဒအလုပ်တွေလုပ်မယ်အာရဏဒါနအလုပ်တွေလုပ်မယ်ကာမိတုမိစ္ဆာသရာအလုပ်တွေလုပ်မယ်မုသဝါရသုရာမေရယအလုပ်တွေလုပ်မယ်အဲ့ဒီဒုဒ္ဒရဒုရာစီဝါအလုပ်တွေလုပ်တဲ့ကံတရားတို့ဒီဘယ်သူနဲ့ဆိုင်တဲ့ကိုယ်နဲ့ဆိုင်တယ်ဒါဆိုလို့ရှိရင်ကဲဓာတိတရားတွေကိုသူ့အဲမတ္တသုဇာမကုသူတ္တပါဏမပြဲမမုသမသုံးသေးရမတော့သုံးကာယကံဒုဒ္ဒရကာယကံသုံးပါးကိုလည်းချောင်းကျင်တယ်ဝစီကံ၄ပါးကိုလည်းချောင်းကျင်တယ်မနောကံသုံးပါးကိုလည်းချောင်းကျင်နေမယ်ကောင်းတဲ့ဒါနအစသီလနဲ့ဘာဝနာဆုံးစသောကုသိုလ်ကောင်းမှုတရားကိုပြုလုပ်မယ်ဆိုရင်ကိုဘယ်သူရဲ့ခံစားမှုဘယ်သူခံရမယ်ဘယ်သူစံရမယ်ဒါဆိုဘုန်းကြီးတို့မြတ်စွာဘုရားရှင်အဆုံးမတရားတော်ဟာတရားဓမ္မပေါ့သူတော်ကောင်းကိုနားလည်ပြီးကံလန်းပေါ့ပါလန်းလေကမ္မဝါဒီပုဂ္ဂိုလ်မို့လို့ကံလှုပ်တဲ့ကိုလှုပ်တဲ့ကုသိုလ်ဖြစ်စီအကုသိုလ်ဖြစ်စီကိုသာလျှင်တွေ့ကြုံရမယ်။ဒါတွေ့ကြုံရမယ်အဲ့ဒီကံတရားတွေမှန်တယ်များတွေကိုဘုန်းတို့တရားဓမ္မတွေကဒီနေ့သာသနာတွင်အသိလေးကိုနားလေသဘောပေါက်လာတဲ့ပုဂ္ဂိုလ်တွေကဘာနဲ့ဆင့်လာတတ်တယ်။ကံကိုဘာနဲ့ဆင့်လာရမယ်။ဉာဏ်နဲ့ဆင့်လာရမယ်နော်။ကုသိုလ်ကံတရားမှန်တယ်များတွေကဘာနဲ့ဆင့်ရမယ်။ဒီကနေ့ကိုအင်းမင်းတို့မချေချိုမင်းတို့ဤသားစုတွေကုသိုလ်ကောင်းမှုတရားတွေပြုလုပ်တဲ့ဤကုသိုလ်ကောင်းမှုတရားဟာဘုသူအတွက်ဘောအတွက်ဒီနေ့ဘုန်းကြီးတို့တရားဓမ္မတွေလူတန်းခဲ့သောဒါနကုသိုလ်ကောင်းမှုတွေစောင့်ထင်းလျက်ရှိသောသီလကုသိုလ်ကောင်းမှုတွေတရားတွေနာဂမတ္တသုံးသပ်ဆင်ခြင်လို့ရတဲ့ကုသိုလ်ကောင်းမှုတွေဒီကုသိုလ်တရားတို့သည်ဘယ်သူနဲ့ဆိုင်တဲ့အမေနဲ့ဆိုင်သလားအဖေနဲ့ကောညီကောင်မောင်နှမနဲ့ကောကိုပိုင်ပဲနားလည်ပြီနော်ဒါဆိုရင်မိမိတဏ္ဍာနဲ့မှာကိုပိုင်ကုသိုလ်ကံတရားတို့ဟာတကယ်လို့များလောကရန်တရားတို့ဖြင့်ရင်ဆိုင်လာလို့ရှိရင်ဒီကံတရားကကိုနားမှာပါလုံးလာလိမ့်မယ်အရှင်သခင်အဖြစ်နဲ့ရက်တီလာလိမ့်မယ်နားလဲတယ်နော်ဘ ဘယ်လိုယက်ဒီမှာလဲလို့မေးရင်ဘုန်းကြီးတို့အနည်းငယ်ပြောပြမယ်ကိုယ်တော်တရားတွေပြေဝလာတဲ့ပုဂ္ဂိုလ်များဘယ်သွားသွားဘယ်လာလာအကြောင်းတစ်ခုခုနဲ့တိုက်ဆိုင်လာလို့ရှိတော့၎င်းအခက်ခဲတစ်ခုနဲ့ရင်ဆိုင်လာရတဲ့အခါမှာတော့၎င်းမိမိပြုလုပ်ထားသောကုသိုလ်စေတနာကံတ္တိဇောကိုအာယုံယူပြီးတော့သစ္စာပြုပါ။နားလည်တယ်နော်။မိမိဘယ်နေရာမှာဘယ်လိုကုသိုလ်ကောင်းမှုတွေပြုလုပ်လာတဲ့သစ္စာပြုတယ်အမြတ်တန်ပေးဝေတယ်ဆိုတာဟာတရားဓမ္မတွေယဉ်ပြီးတော့မြတ်ပေးဝေလို့မရဘူး။အများဆိုတိုင်းလဲဒါတို့ခေါ်လို့မရဘူး။နားလည်တယ်နော်တချို့ကတစီချောက်တယ်တစီချောက်တယ်ဆိုရင်ဟေးအမြပြီးပြီအမြလို့လို့လာတယ်အမြဝေလိုက်ဟောအမြဝေတိုင်းကိုအဲ့ဒီတစီကထွက်သွားသလားသာဓုခေါ်လို့ရသလားအမြဝေတိုင်းသာဓုခေါ်လို့မရဘူးဘယ်လိုခေါ်မှအမြကိုသာဓုခေါ်နိုင်တယ်လေလို့မြည်ရင်မိမိတိတတဲ့အချိန်ကစပြီးတော့အဲဒါလိုခက်ခဲလေးတစ်ခုနဲ့တွေ့ရတဲ့အချိန်စัจ जा လေးတွင်မှဘယ်မျိုးဘယ်တော့ဘယ်ဘယဘယ်ကြောင့်၌ဘယ်နေရာမှာဘယ်လိုကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့တယ်တနည်းအားဖြင့်ဝါစုသင်္ကန်းလေးကိုဘယ်လိုနေရာမှာဝါစုသင်္ကန်းကိုလှူဒန်းခဲ့တယ်ကတိလျာသင်္ကန်းလေးကိုတန်ကဂုံကြီးကိုယုံပြီးတော့တန်ကိကဒါနငါလှူဒန်းခဲ့လေသလားကိုလှူဒန်းခဲ့တဲ့ကတိငါကောတန်ကိကမြောက်ရဲ့လားပုဂ္ဂလိကအဖြစ်သာလဲရှိခဲ့သလားဒါတွေကရှိပြန်သေးတယ်အကျေပြောရင်မဆုံးနိုင်ဘူးနော်အဲဒါလို့ကိုလုံးလာခဲ့တဲ့ကုသိုလ်ကောင်းမှုလေးကိုလှမ်းပြီးအာယုံယူလိုက်ရတယ်ဒကာဓမ္မကြီးနားလည်ဖို့လိုတယ်နော်အမြဝေဖို့အတွက်ကိုလှုပ်လာတဲ့ဘယ်နေရာမှာငါကုသိုလ်လှုပ်လာတယ်ဘယ်နေရာမှာကုသိုလ်လှုပ်လာတယ်အဲ့ဒီကုသိုလ်လှုပ်ခဲ့တဲ့နေရာလေးကိုဖက်ကနေဖက်ကနေဖက်ကနေဖက်ကနေအာယုံယူလိုက်ရတယ်ပြန်တွေးလိုက်ရတယ်အဲ့ဒီမိမိစိတ်ထဲမှာအဲ့ဒီနှမ်းပြီးအာယုံယူလိုက်တဲ့နေရာလေးထဲမှာပြုတ်လုတာလေးကိုဖက်ကနေရပြီလို့ဆိုရင်ကျုပ်ဘယ်နေရာမှာဘယ်လိုနေရာမှာဘာတွေလှူဒန်းခဲ့လဲဤကုသိုလ်ကောင်းမှုမှန်သမျှတို့ကိုကျုပ်အနမ်းမှာရှိကြကုန်သောသာဓုခေါ်လို့သာဓုလူကြကုန်သောအမြတ်တန်ကိုလူကြကုန်သောဒိဋ္ဌာပေါင်းတို့သည်ကျွန်ုပ်ရဲ့ကုသိုလ်မှန်သမျှတို့ကိုသင်တို့အားပေးဝေပါ၏ထတ်တူထမ်းမြကျွန်ုပ်ရရှိသောကုသိုလ်ကောင်းမှုကိုသင်တို့အားအမြပေးဝေပါ၏ကုသိုလ်အမြအဲ့လိုဝေရအမြကိုဝေပြီးတော့မှအမြဝေလိုက်တဲ့အချိန်မှမိမိစိတ်ထဲမှာကိုပြုတ်လုလာခဲ့တဲ့ကုသိုလ်အာယုံကလေးတွေကိုယူပြီးတော့မှအမြတ်ဝေလိုက်ခြင်းသည်အမြတ်ကိုတောင်းတနေသောပုဂ္ဂိုလ်အတွက်ဒီမြေကြံ့ပြေရာနှုံးမြေအာရပါရသာဓုခေါ်ဆုပင်ရခြင်းကြောင့်ချစ်ချင်းဒီနေရာမှာဒိဋ္ဌဝါကချစ်ချင်းကြောက်ပြီးတော့တချို့ရုပ်ကစိုးဖြစ်သွားကြတယ်နော်ဝိမာတိကပြိတ္တာကုသိုလ်ကောင်းမှုတရားကိုသိလိုလားတဲ့ဆွေမျိုးတွေအဖိုးဖွားတွေအမိဟောင်းဖဟောင်းတွေညီကိုမောင်နှမဟောင်းတွေအများကြီးရှိတယ်။နေရာတကာအမြဲတမ်းရှိတယ်။ဘယ်သွားသွားဘယ်လန်းလာတချို့လန်းနေမှအများကြီးရှိတယ်။အဲ့ဒီပုဂ္ဂိုလ်တွေကိုဒါကြောင့်မလို့ဘုန်းကြီးတို့ဆိုရင်ခါတလေမြန်နဲ့လာတယ်လေမြန်စည်းပြရလားလေမော်ရောက်ပြီဆိုရင်ခေါင်းဝင်ရောက်တဲ့နဲ့ခေါင်းဝင်ကမေတ္တာလှမ်းဖို့တဲ့မေတ္တာကမဏစီပြန်းတဲ့ဟောဒီခေါင်းဝင်ကနေပြီးတော့ဒုက္ခိတတ္တဝါတိသူပြီးလောကမှာရှိကြအကုန်လုံးဒုက္ခိတဒုက္ခိတတ္တဝါတိအဓိကငရေတရိဆံပိတ္တအပုအသူရကယ်တိတာရုခေါ်ဆူနိုင်တဲ့အခွင့်ကောင်းရှိတဲ့ပုဂ္ဂိုလ်တိကျွန်ုပ်ဘယ်နေရာမှာတရားဟောပြီးခဲ့တယ်တရားကုသိုလ်လှူခဲ့တယ်။ဘယ်နေရာမှာတန်ဃာတော်တွေလှူဒန်းခဲ့တယ်။ကျုပ်လှူဒန်းခဲ့တဲ့ကုသိုလ်ကောင်းမှုတွေစောင့်ထင်းခဲ့တဲ့ကုသိုလ်ကောင်းမှုတွေတရားတွေကျင့်ကြံပါများအားထုတ်လို့ခန္ဓာကိုယ်ထဲမှာထူးခြားတဲ့အတိတ်ဉာဏ်ဓာတ်တွေ ရှိလာခဲ့တဲ့ကုသိုလ်စွာလေးကိုသင်တို့အားကျုပ်ပေးဝေပါလေလှမ်းပြီးတော့အမြတ်ပေးဝေတယ်ကောင်းကင်ယံမှာရှိကြကုန်သောနတ်အပေါင်းတွေတောဆောင်နဲ့တောင်ဆောင်နဲ့ဘုံမစိုးရုပ်ခွဲစိုးအာဃာတတို့ဒီအဲ့ဒီပုဂ္ဂိုလ်တို့သည်ကုသိုလ်ကိုလိုလားတောင်းတာပြီးမရှိကြဘူးလားမျော်လင်းနေကြတယ်လမ်းသွားရင်လည်းဘုန်းကြီးတို့အလဟသမသွားဘူးလမ်းသွားရင်လမ်းကြည့်လိုက်တဲ့အာယုံရိုက်တဲ့လမ်းဆောင်တဲ့အပေါင်းလေးဘုရားတွေဘုရားဆောင်တဲ့အပေါင်းလေးတောဆောင်တဲ့တောင်ဆောင်တဲ့သစ်ပင်ဆောင်ရုပ်ကိုယ်ဆောင်တဲ့အပေါင်းလေးကျွန်တော်ကုသိုလ်ကောင်းမှုပြုလုပ်နေတယ်။ရရှိနိုင်ကြပါသည်အမြတ်အမြတ်အမြတ်ပထမမေတ္တာပို့အမြတ်ဝေးလိုက်။ဧသောသောဘေသလားများသောအားဖြင့်ဘုန်းကြီးတို့ဒီကုသိုလ်ကောင်းမှုကိုအမြဲတမ်းမျှဝေခံစားလျက်ရှိကိုကျင့်ထားတဲ့ကုသိုလ်စွမ်းအားဖြင့်မိမိတို့လူတန်းအပ်သောကုသိုလ်ကောင်းမှုလေးတွေကိုအာရုံလေးယူပြီးတော့အမြတ်ပေးဝေခြင်းကြောင့်တချို့တချို့ပုဂ္ဂိုလ်တွေများသောအားဖြင့်80ရာခိုင်နှုန်းသောပုဂ္ဂိုလ်တွေကုသိုလ်တရားတွေဆာလောင်မတ်သိတဲ့ပုဂ္ဂိုလ်တွေရာတန်တို့ခေါ်ဆိုခွင့်ရခြင်းကြောင့်ရှိချင်းဒုက္ခိဝါကကွယ်ပပြီးတော့သုခိဝါကိုရောက်လာကြတယ်အဲ့ဒါဟာဘာရဲ့စွမ်းအားလဲမေးရင်အမြတ်ပေးဝင်ခြင်းရဲ့စွန်းအားအယေရှင်းရှိသောအမြတ်ပေးဝင်ခြင်းနော်အဲဒကာဓမ္မတွေအဲလိုတရားတွေနာပြီးတော့အိမ်ကိုပြန်သွားလူတန်းကတရားဝဲမှာလူတန်းခဲ့တာဒီစောင့်သိခဲ့တာဝိပဿနာတရားတွေအိမ်ထဲရောက်လို့ချင်းအိမ်ဆောင်အိမ်ခြံထဲရောက်လိုက်တာအမြတ်ပေးဝင်အိမ်ဆောင်တဲ့အပေါင်းတို့ခြံဆောင်တဲ့အပေါင်းတို့ကျွန်တော်ကုသိုလ်ကောင်းမှုလုပ်လာတဲ့သင်တို့ကိုအမြတ်ပေးပေးပါတယ်ကျွန်တော်တို့ကိုလည်းစောင့်ရှောက်ကြပါအမြတ်ပေးဝေသူတို့ရဲ့တင်သူရာကောင်းများပို့တတ်သောမေတ္တာနဲ့ကျွန်တော်အားထုတ်တဲ့ကုသိုလ်ကောင်းမှုကိုဆိုပြီးကိုယ့်ကိုယ်လည်းသာဓုခေါ်နားလည်တယ်နော်ဘယ်လိုသာဓုခေါ်ဖို့ခေါ်နည်းကိုလည်းပြောထားပြီးပြီအရိယာသူတော်ရှင်များပို့တတ်သောမေတ္တာနဲ့ကျွန်တော်တို့အားထုတ်တဲ့ကုသိုလ်ကောင်းမှုတွေကိုဝမ်းမြောက်ဝမ်းသာစွာနဲ့ကိုယ့်ကိုယ်လည်းအမြဲတမ်းကျင့်တတ်နေရတယ်မိမိကိုယ်ကိုကျင့်တတ်ခွင့်ရတော့သူတစ်ပါးတည်းကိုလည်းမလိုရနဲ့ကျင့်တတ်မှုရအောင်ဆောင်ပေးနိုင်ရတယ်အဲ့ဒါဆိုရင်ဘုရားရှင်အလိုတော်ကြနားလည်တယ်နော်အဲ့တော့ဘုရားရှင်ခဏလေးစကလုံးကိုဒီဒီဝါဒုဒသုတ်တံထဲမှာမြတ်စွာဘုရားရှင်ကရှင်းသားတို့တဲ့ဒီကဲ့သို့တင်မင်းရဲ့တမန်ကြီးကအမျိုးစုံပုံသဏ္ဍာန်ကြီးပြလာခဲ့ညာအံတတိပညာရှိတဲ့ပုဂ္ဂိုလ်ကြီးကိုသူတရားလေးတွေကိုဆောင်ထားပြီးတော့ကြိုတင်ပြီးကုသိုလ်တရားတွေကြင့်ကြံပွားများအားထုတ်ထားသောပုဂ္ဂိုလ်တို့သည်ဒီလိုအကြောင်းတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းမှာမေးတိုင်းမေးတိုင်းမှာပြန်ပြီးမဖြေနိုင်ဘူးလားဖြေနိုင်တယ်ဘာရှိလို့ကုသိုလ်ရှိလို့ဘာရှိလို့တဲ့မိမိတဏ္ဍန်ထဲမှာကုသိုလ်ကောင်းမှုတရားပြီးွားတဲ့ပုဂ္ဂိုလ်တို့တဏ္ဍန်ထဲမှာဤကုသိုလ်ရဲ့ဆွမ်းအားတို့ကိုဘယ်ချိန်မှဆိုသူတစ်ပါးကိုပေးဝေလို့မရဘူးလားအဲချင်းမိမိပြန်မဖြေနိုင်ဘူးလားရှိရင်မေးတာဖြေနေတာပေါ့မရှိရင်တော့မဖြေနိုင်ဘူးဒါကြောင့်မလို့အလုံးသောတရားဓမ္မတွေမိသီးပုဂ္ဂိုလ်မဆိုးလက်ရှိဘဝလေးကိုကုသိုလ်နဲ့အလှဆင်ကြကုသိုလ်တွေများများပြုလုပ်ကြတဘဝတနတ်ဆာအတွက်ကိုမငဲ့ပါနဲ့နားလည်တယ်နော်တဘဝတနတ်ဆာအတွက်ကိုမငဲပါနဲ့တတန်တရားလုံးတွေမှန်းမြော်ဆပြီးတော့ကုသိုလ်တွေပြုလုပ်ကြအဲ့ဒီကုသိုလ်ကောင်းမှုတရားတွေမိမိတဏ္ဍန်ထဲမှာပြည့်ဝကြမယ်ဆိုရင်သေမင်းနဲ့ရင်ဆိုင်လာတဲ့အခါကာလမှာကဲဘာဖြစ်နိုင်မယ်စိတ်ခေါ်နိုင်တယ်ဘယ်သူကိုစိတ်ခေါ်နိုင်လဲဘာပဲပြောပြောဟုတ်တယ်နော်ကဲဘာရင်လို့တခါတော့ငါပေါ့တခါကြီးတယောက်ကတရားစကံကပြန်သွားတော့ခကြီးတကုတ်ထွက်ခဲ့တယ်ခကြီးထွက်တော့သူဟာအဲ့ဒီခကြီးကကြမ်းတမ်းတယ်အလွန်ကြမ်းတမ်းတဲ့နေရာကိုကာလံဖြတ်လို့မရတော့ခြေရင်သွားရခြေရင်၃နာရီလောက်သွားရတယ်ဟိုရတော့သူနေမကောင်းဖြစ်ရောနေမကောင်းဖြစ်တဲ့အခါမှာတင်လောက်အောင်ဖြစ်လာတဲ့ယောဂထမ်းထိုင်လို့မရအနမ်းမှာလူကလည်းမရှိတပည့်တွေကလည်းအပြင်းတနီးရလှုပ်လိုက်ရလို့တယောက်တယောက်ထဲကြံရိုက်ခဲ့တယ်ညကြီးမှာခယောင်ကန်နှံဖြစ်လာတယ် အဲ့တော့သူ့ကိုတဲ့လူတူတယောက်ကလာပြီးတော့အနမ်းမှာလာပြီးတော့မင်းနေတဲ့အဲ့လိုမင်းသေးဖို့နီးလာပြီမင်းအချိန်ကတ်သွားပြီမင်းဘဝမှာဘာဒီများပြုတ်လို့เสียရှိခဲ့တယ်လဲဘုရားသာသနာတွင်ရဲ့အတွင်းမှာတွေ့ရလို့သာသနာတွင်ကျင့်စဉ်လေးကိုမင်းကျင့်ဘူးခဲ့သလားလာမေးတဲ့မေးလိုက်တဲ့အချိန်မှာသူပြန်ပြောတယ်ဘုန်းကြီးကိုဆရာတော်ဘုရားသူ့မှာနောက်ကလူတွေအများကြီးဘုရားမေးတဲ့အခါတပည့်တော်ကပြန်ပြောလိုက်တယ်ကျွန်ုပ်တရားအားထုတ်လာတာမကြသေးပါဘူးပြန်ပြောတယ်ဘုရားဟုတ်လို့လားမင်းတရားအားထုတ်တဲ့အခါကာလမှာဘာတွေအားထုတ်သလိုဘယ်လိုမြင်သလဲဘယ်လိုမှတ်ခဲ့သလဲအဲ့ဒါလို့မေးတယ်ဗျာမိတော်တပည့်တော်ကဆရာတော်ညွန်ပြတဲ့အတိုင်းခန္ဓာရဲ့အနိစ္စသဘောတွေဒုက္ခမြင်ပုံတွေချက်ချင်းချက်ချင်းသဘောလက္ခဏာလေးတွေကိုတစ်လုံးတစ်လုံးကြီးဒီလိုမြင်ခဲ့တဲ့ဒီလိုမြင်တဲ့ဓာတ်တွေရှိတဲ့အဲ့ဒါလို့လည်းပြောလိုက်ရောအေးကောင်းတယ်ကောင်းတယ်မင်းငါသာဓုခေါ်ပါလေကွာဆိုပြီးတော့သာဓုခေါ်ပြီးတော့ပြန်သွားတယ်ပြန်သွဲပြန်သွားရောရှစ်ချင်းမဲ့လန့်နိုးသွားချတယ်ကြောက်သွားတာပေါ့လေသူစိတ်ထဲမှာအာငါမရှင်းစမ်းပါဦးအောစီယာပုံကိုယ်တွေလာပြီးငါကိုလာမေးသွားတယ်ငါပြန်ဖြေနိုင်လို့တော်သေးရဲ့ပြန်မဖြေနိုင်လို့ရှိရင်နာဒီကြီးမှာဒုက္ခရောက်လေဆရာတော်ဘုရားတဲ့တပည့်တော်စိတ်ထဲမှာဆရာတော်သိတဲ့တရားတပည့်တော်လားဒီတရားကိုကြိုတင်ပြီးအားထုတ်မှုမရှိအားထုတ်မှုအတိလေးတွေမရှိပါဘဲနဲ့နေမိနေရနေရင်တပည့်တော်သူလာလို့မေးတဲ့အခါမှာတပည့်တော်ပြန်မဖြေနိုင်ဘူးအခုတော့တပည့်တော်ဖြေနိုင်လိုက်တဲ့အတွက်တရားတပည့်တော်ဟာကိုယ့်ကိုယ်ကိုယ်လည်းကျင့်တတ်ပြီးတော့တပည့်တော်တင်မာလဲမကြောက်တယ်လို့ခံစားလိုက်ရတယ်ဖေ။ကဲဒီတကကြီးရဲ့သကလုံးလေးတွေကိုဒီနေ့ဘုန်းကြီးတို့တရားဓမ္မတွေသတိထားမိလို့ရှိရင်ဘာရှိဖို့လိုအပ်လဲ။တရားဘာရှိဖို့လိုလဲ။မိမိခန္ဓာကိုယ်ထဲမှာထူခြားတဲ့တရားအတိတူးညာတို့ရှိဖို့မလိုအပ်ဘူးလား။ရေးကြည့်တယ်နော်။ဒီခန္ဓာကိုယ်ထဲမှာထင်ရှားရှိတဲ့ယုံနံဓမ္မသင်္ခါရတရားတို့တချို့ကပြောတယ်အာယုတ်ဒီနာနေတိတာပေါ့ဘုရားဒါတွေတိတာပေါ့ဟောပါဇက်ကတိတာတကယ်ကြလို့ရှိရင်မသိဘူးတကယ်ခန္ဓာကိုယ်ကြီးသင်္မိနရင်ဆိုင်လာတဲ့ယောဂကြီးဖြစ်လာတဲ့ခါမှတုံလို့တဲ့ပုဂ္ဂိုလ်ကများပြားတယ်နားလည်ပြီနော်ဘာဖြစ်လို့တုံလို့ခြောက်ခြားလာတယ်လဲလို့မေးရင်ကြိုတင်ပြီးတော့သီးခံပြီးအာထုံမှုမရှိဘူးပေါ်လာတဲ့ဝေဒနာကိုသီးခံပြီးကြင်ကြံပွားများအာထုံမှုကြီးဝေဒနာရဲ့သဘောလက္ခဏာဓာတ်ကိုဝေဒနာရဲ့အနိစ္စလက္ခဏာဓာတ်ကိုဒုက္ခလက္ခဏာဓာတ်အနတ္တလက္ခဏာဓာတ်မပေါ်လွင်ဘူးပေါ်လွင်အောင်တကယ်ဖြစ်ချင်းပြချင်းသဘောလက္ခဏာနဲ့ပေါ်လွင်အောင်မကြင့်မကြံမအာထုတ်ထားခြင်းကြောင့်ဖြစ်ပေါ်လာတဲ့လောကရန်တရားကိုမခံနိုင်ဘူးယောဂဖြစ်လာတဲ့ယောဂဝေဒနာမခံနိုင်မှာပဲနောက်ဆုံးနှလုံးမသားရာစိတ်တွေဖြစ်ပြီးတော့တည်ခြင်းတရားကိုရင်ဆိုင်သွားမယ်ဆိုရင်သိမင်းနဲ့ရင်ဆိုင်လာတဲ့အခါမှာဘုန်းကြီးတို့တရားဓမ္မတွေပြောမှလားကြောက်မှလားသိမင်းကိုစိန်ခေါ်ရဲပါမလားဒါမရှိလို့တရားအသည့်ကိန်းအောင်အာမထုတ်ထားခြင်းကြောင့်ဒါကြောင့်အလုံးမိဘညီကိုမောင်နှမဒီလိုသဘောထားပြီးပြောပါလေတရားအာထုတ်ထုတ်ပါရဲ့ထိထိမင်းမီးတော့အာထုတ်ကြပါနားလည်ပြီနော်ဝေဒနာတွေပေါ်ရဝေဒနာလွတ်ထွက်သွားအောင်မှတ်ပါလွန်သွားအောင်မှတ်ပါဝေဒနာချုပ်သွားအောင်မှတ်ပါရှင်းပြီနော်မလုံမကျငြိမ်သက်သောအိန္ဒြေဖြင့်ဝေဒနာကိုတဏှာကြီးဖြစ်စေနှစ်နာရီဖြစ်သုံးနာရီဖြစ်စေဝေဒနာကိုလုံးဝလွန်အောင်အာထုတ်ထားပါသို့သောဝေဒနာရဲ့သဘောကိုတော့မြင်ပါစီဘာကိုမြင်ပါစီနာရာကိုမြင်ရမှာလားသဘောကိုမြင်ရမှာလားသဘောဆိုတာဖြစ်သဘောပြစ်သဘောကိုဆိုလို့တဲ့เนาะနာတာကိုသိတာတရားမဟုတ်ဘူးကျင်နာကြိုက်တာခဲတာသိတာတရားမဟုတ်ဘူးအ အဲ့ဒီနာကျင်ကက်ခဲမှုသဘောလေးပေါ်မှာချုပ်ပြောက်ပစ္စည်းနေတဲ့ဖြစ်ပြီးပစ္စည်းတဲ့သဘောတက်ကလေးကိုထွတ်ထွင်ပြီးလှမ်းပြီးမြင်နေတဲ့သဘောကိုအဲ့ဒါတရားသဘောဝေဒနာရဲ့သဘောဘာရဲ့သဘောအောင့်နေတဲ့အောင့်တဲ့နေရာလေးအဆောင်ကြည့်အောင့်တာလားကြောင်းလွဲတာလားကြောင်းလွဲမှုမြင်ရမယ်ရွေးချနေတာကိုမြင်ရမယ်အဲ့ဒီပြောင်းလဲမှုလေးရတစ်ခုပေါ်တစ်ခုချုပ်တစ်ခုပေါ်တစ်ခုချုပ်အမြဲတမ်းချုပ်ပြောက်ပစ္စည်းနေတဲ့သဘောကိုလှမ်းပြီးမြင်ရမယ်ချုပ်ပြောက်တဲ့သဘောလက္ခဏာတက်ကိုလှမ်းပြီးတော့မမြင်ဖြစ်ဘူးလို့ဆိုရင်ဘိနုဒဂရမလေးမသိကြသေးဘူးနားလည်ပြီနော်ဝေဒနာကိုတော့ပထမနိုင်အောင်အားထုတ်တာနော်ကြောင်းကြောင်းညီညွတ်ရင်တော့ဘုန်းကြီးတို့နေုံလာပြီနော်တရားစကံဖွင့်ဖို့စီစဉ်တော့ရှိပါတယ်ဆရာရဲ့စကံဒါအကြောင်းကျိုးညီညွတ်မှာဘုန်းကြီးတကြံပြီးလို့နိုင်ငံခြားဒါနာပြုခရီးတွေအမေရိကန်သွားဖြစ်မယ်ဆိုရင်တော့နောက်ကြရင်လည်းကြမယ်ညာတော်အဖေဘုန်းကြီးအန္တရာယ်မြတ်တရားစကံဤဖွင့်ခြင်းနဲ့လူတွေကိုအသိပေးခြင်းနဲ့ဒီလိုဟောရဟောယူနဲ့ဘုန်းကြီးစိတ်ထဲမှာအာမင်ရဘူးဒကာဓမ္မတွေတရားကျင့်စီခြင်းနဲ့ရသွားပဲဘုန်းကြီးတို့သာသနာပြုနေရာဌာနမှထောက်ပံ့ထားတဲ့ဒဂါရမတွေပစ္စည်းအနုကားပြရှိမြောက်ပူဇော်ထားကြတဲ့ဒဂါရမတွေမြန်မြန်တရားအထုတ်စီခြင်းနဲ့အာထုတ်လို့အတိတုညံသူလေးတို့ရရှိသွားတာကိုတွေ့သွားခြင်းနဲ့နားလည်တယ်နော်အဲဒါလို့အတိတုညံသူရသွားရင်ဘုန်းကြီးများရဲ့တွေ့ရချို့နှက်သွားလိမ့်မယ်နားလည်နော်ဘုန်းကြီးတို့ဒီတရားအတိလေးဒီမိမိတဏ္ဍာန်မှာထွတ်ထွတ်ထွန်းထွန်းတကယ်ကိုရှင်းရှင်းလင်းလင်းတွေ့သွားပြီဖြစ်ပြနေတဲ့ဒုက္ခသစ္စာမှမဖြစ်မပြတဲ့និရောဓသစ္စာနေပဲကိုမြင့်မောက်ပြသွားပြီဒိဋ္ဌိဝိသိကိတာအနည်းဆုံးတမက်တဖို့လောက်ဉာဏ်ထဲမှာကိန်းအောင်အားထုတ်ထားပြီဆိုရင်ဘယ်သူကိုစိန်ခေါ်ရဲတဲ့သင်္မင်းကိုစိန်ခေါ်ရဲတဲ့တရားသည်တရားလားဝိပဿနာတရားလားသူတို့ဘာကပေးရမှာလားလက်တွေ့ကျင်းမှာရမှာလားဒါသိမင်းတံမှာစိန်ခေါ်တံဆိုတာဘာရှိထားပါမှာအေးတရားအတိတုညံတုကိန်းအောင်ခန္ဓာ၅ပါးကိုဘာသက်ဆာမြင်ရမယ်ထိုင်လို့ပဲជីជីရက်လို့ပဲជីជីသွားလို့ပဲជីជីအိတ်လို့ပဲជីជីအဲ့ချိန်မှာជីជីခန္ဓာကိုယုံနံဓမ္မသင်္ခါရတရားတို့သည်ဖြစ်ပြီးပျက်စီးတဲ့သဘောကိုမတွေ့ရဘူးလားအဲ့ဒီဖြစ်ပြီးပျက်စီးတဲ့သဘောလက္ခဏာဓာတ်တို့အပေါ်မှာလှမ်းလို့လှမ်းလို့တစ်ခုစီတစ်ခုစီတစ်ခုစီထောက်လို့ထောက်လို့ထောက်လို့လှမ်းပြီးတွေ့ထီနေတဲ့သဘောကတခြားလားမေဃသစ္စာလားဒါဆိုဖြစ်ပြီးပျက်စီးတဲ့သဘောနဲ့လှမ်းပြီးတော့တွေ့ထီနေတဲ့သဘောလေးနှစ်ခုအမြဲတမ်းကြိုက်နေခြင်းကြောင့်တဏှာဥပါဒံကံသိမသိအဲ့ဒီအချိန်မှာတဏ္ဏဥပဒံကံအဘယ်လေးပုံရောက်စီနိုင်တဲ့တဏ္ဏဥပဒံကံတတ္တိတရားတွေချုပ်သွားလို့ရှိရင်ဖြင့်တရားဓမ္မမေတ္တာနမအမှားတွေမပြောက်ဘူးလားဟုတ်ပါဘူးဗျာ။ဩငါမဟုတ်နာယုဖြစ်တာနာယုပြစ်တာနာယုလို့နာယုတွေဖြစ်နာယုပြစ်နာယုနှစ်ပါးတွေဖတ်ကနေမှတ်စရော့အာယုံရော့ချုပ်ငိမ့်သွားပြီဆိုလို့ရှိရင်တခြားလားနိဗ္ဗာန်လားဒါကြောင့်နိဗ္ဗာန်မနည်းဖြင့်ညကြရင်ပြီးတော့နိဗ္ဗာန်တရားနဲ့ပတ်သက်ပြီးတော့ရှင်းနာထုတ်ပေးမယ်။ဒီနေ့တရားတော်မြတ်ကိုနာဂမတ်သားရသောကုသိုလ်စေတနာသရဆွမ်းအားလို့ကြောင့်မိမိတို့လူလတ်အတောင်းနဲ့ပန်းစင်းရမြတ်နုအပ်သောမောမနာမတိအမြဲနေရဖြစ်သောမဖို့နိဗ္ဗာန်တရားတို့တရားမြတ်ကိုကောင်းစွာမှတ်သွေးရရှိနိုင်ကြပါစေကုန်သတည်း။